တော်ရရှိပါခဗျာ။စာပေနဲ့စကားဆိုတာခေတ်ကာလအလျောက်ရွေလျားတိမ်ဆောင်းသွားတဲ့သဘောတဘာဝရှိပြီးထိမ့်သိမ့်မှုမရှိရင်ပြောက်ွယ်သွားတဲ့အထိဆုံးရှုံးမှုကြီးမားနိုင်ပါတယ်။မြမအင်းကြီးချင်းအိန္ဒိယနိုင်ငံမှာဆိုရင်1948ခုနှစ်လွတ်လပ်ရေးရပြီးချိန်ကစလို့လုံလုံပြောက်ွယ်သွားတဲ့ဘာသာစကားအရေးအတွက်300နီးပါးအထိရှိသွားပြီဖြစ်ပါတယ်။ဒါပြင်ပြောက်ွယ်လူဘာသာစကားတွေကလည်းအများအပြားရှိနေတာမို့2010ခုနှစ်ကကျွမ်းကျင်ပညာရှင်နဲ့သူတည်သည့်အယောက်3000လောက်ပါဝင်တဲ့လေးနှစ်ကြာလေ့လာဆန်းစစ်မှုတွေလှုပ်ဆောင်ခဲ့ရပါတယ်။မြန်မာနိုင်ငံမှာလည်းဒီကနေ့ခေတ်အသုံးပြုနေတဲ့မြန်မာစာစကားဟာလွန်ခဲ့တဲ့နှစ်90တရာလောက်ကအသုံးပြုခဲ့တဲ့စာစကားတွေနဲ့များစွာကွာခြားသွားပြီဖြစ်ပါတယ်။ဒီကြားထဲလူမျိုးစုံနေထိုင်ကြတဲ့မြန်မာနိုင်ငံမှာပြောက်ွယ်သွားတဲ့တိုင်းရင်းသားဘာသာစကားတွေဘလောက်ထိရှိနေပြီဆိုတာစနစ်တကျလေ့လာမှုတွေမရှိတာကြောင့်အတိအကျဘယ်သူမှမသိနိုင်သေးပါဘူး။အဓိကရုံသုံးဘာသာဖြစ်တဲ့မြန်မာစာတောင်လွန်ခဲ့တဲ့ဆယ်စုနှစ်တခုအတွင်းမှာတင်ထင်ရှားတဲ့အပြောင်းအလဲတွေမြင်တွေ့ကြရမှာပါ။ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံပြီးကြတဲ့ကပြည်ပနိုင်ငံတွေကိုနှစ်30နီးပါးလောက်ရောက်သွားတဲ့မြန်မာလူမျိုးအတော်များများတောင်နိုင်ငံရေးပြည်လဲလို့မြန်မာနိုင်ငံကိုပြန်လာကြတဲ့အခါခေတ်လူငယ်တွေပြောနေကြတဲ့တချို့စကားအသုံးနှုန်းတွေကိုရုတ်တရက်နားမလည်နိုင်အောင်ဖြစ်သွားကြရတာတွေရှိပါလေ။လွန်ခဲ့တဲ့နှစ်30 40လောက်ကခေဟောင်းရုပ်ရှင်စကားတွေပြန်ကြည့်တဲ့အခါမှာဆိုရင်လေဒီကနေ့မျက်မှောက်ခေတ်ပြောဆိုသုံးစွဲမှုပုံစံတွေနဲ့ကွာဟနေတာတွေဟာဘာသာစကားရွေလျားပြောင်းလဲမှုရဲ့ဥပမာတွေပါ။စာပေရေးသားမှုမှာလည်းအလားတူဖြစ်ပါလေ။ဒီကနေ့ခေတ်ပေါ်မြန်မာစာသုံးနှုန်းရေးဖွဲ့မှုပြောဆိုမှုပုံစံတွေဟာပကန်းခေတ်ကုန်းမောင်ခေတ်ကမြန်မာစာရေးသားသုံးနှုန်းမှုတွေနဲ့တိတ်ကိုကြွားချားသွားခဲ့ပြီဖြစ်ပါတယ်။ Internet Facebook လူမှုကွန်ရက်တွေမှာလူတန်းသားအလွှာပေါင်းစုံကြဲကြဲပြန့်ပြန့်ဖြန့်ကျက်သုံးစွဲနေကြတဲ့ဒီကနေ့ခေတ်ကာလမှာစာပေရဲ့ရွေလျားမှုအရှိန်ဟာဘယ်ခေတ်နဲ့မှမတူအောင်ပိုပြီးမြန်ဆန်နေပါတယ်။အထူးသဖြင့် Facebook ပေါ်ကအသုံးနှုန်းအသစ်စမ်းတွေဟာပြန့်နှံ့မှုကလျင်မြန်နေပါတယ်။ဒီပြောင်းလဲမှုတွေဟာခေတ်ရည်စည်းသဘောတဘာဝအရာရှောင်လွှဲလို့မရနိုင်ပေမဲ့လည်းတပ်ပုံတန်ညွန်စံတတ်မှတ်ချက်တွေနဲ့လွဲချော်မှုတွေတိတိတသာတိုးများလာတဲ့အတွက်မြန်မာစာပျက်စီးသွားမယ်အရေးဆရာကြီးမောင်ခင်မင်းဒနုပြူတို့လိုကျွမ်းကျင်သူတွေကအထူးစိုးရိမ်နေကြပါတယ်မြန်မာစာကိုအလေးထားသူတူဖြစ်တဲ့ရန်ကုန်မြို့က Voice စာဆောင် Editor မတ်ခန့်ချူဇော်ဝင်းတင်ကလည်း Facebook ပေါ်ကမြန်မာစာရေးသားမှုတွေစံတက်မှတ်ချက်နဲ့လွဲချော်ကင်းလွတ်လာတဲ့အပေါ်သူ့ရဲ့စိုးရိမ်မှုတွေကိုဒီလိုပြောပြပါပါတယ်ကန်တော့
ကတော့အဲ့မြန်မာစာစီးပြီးဆိုတော့အဲ့လိုမျိုးကြီးတွေလုပ်ပြအောင်ခံစားလို့ကိုမရတာလေတိကခံစားလို့မရတာဆိုတော့လေအဲ့လိုမျိုးတွေပေါ့ဥမာကူကြီးတို့မူကြီးတို့ခေးတို့အဲ့ဒါမျိုးတွေလေဒါပေမဲ့အဲ့ဒါလေးတွေကလည်းခါကြရင် Facebook စကားဆိုပြီးတော့ဖြစ်ဖို့ကောင်းတယ်ဒါပေမဲ့လည်းမြန်မာစာစာလုံးပေါင်းအမှန်ကိုလုံးဝမသိခဲ့ဘူးဆိုလို့ရှင်တော်ဒါကိုယ့်ရဲ့ဘာသာစကားပေါ့ပျောက်သွားမှာဆိုရတာလေဘုရားခါကြရင်တော့ဖြစ်ဖို့ကောင်းတာပေါ့ဥမာခေးရလေးတို့ပါအဲ့လိုမျိုးပြောရဆိုရင်ဒါလေးက style တစ်ခုလို့တော့ဖြစ်လာတာပေါ့နော်ဘာလို့ပြောဟိုကိုယ်အောင်မှတစ်ခါကြရင် like ပြောကြည့်ခြင်းနဲ့စိတ်ကြီးပေါက်တယ်ဒါပေမဲ့တစ်ခါကြရင်တချို့တွေအဲ့လိုမျိုးပြောတာတည်းဆိုင်စာလုံးပေါင်းကြီးတွေမှားပြီးတော့အဲ့ဒါကိုခရီးမဆိုင်တော့ဒါများလာလို့ရှင်လေလူငယ်တွေကဥမာ20တော့အစိမ့်နဲ့ဆီယမ်မဖြစ်နေတဲ့သူတွေကမဆာလုံးမောင်းနေတဲ့အခါမတက်တော့ဘူးဆိုရင်တချို့ international ဥကကလေးတွေပါလေဆိုပို့ဆိုးရယ်လေ
မြန်မာစာဆရာကြီးမောင်ခင်မင်းဒနုပြူကလည်းဘာသာစကားပြောင်းလဲမှုကိုလက်ခံပြီးမဲ့မြန်မာစာကိုပြည့်ယွင်းမသွားအောင်တော့ထိမ့်သိမ့်ကြဖို့လိုအပ်တယ်လို့ထောက်ပြပါတယ
်ကျွန်တော်တဘောကတော့ဒီလိုရှိတယ်ပေါ့နော်ဘာသာစကားကတော့ဒီလိုစကားလုံးအစ်တည်းပေါ်လာရောဘန်းစကားတွေပေါ်လာရောဘာသာစကားတော့ပြောင်းလဲအများပြောင်းလဲနေတာဟုတ်လို့အရင်တည်းကကြောင်းနေရတဲ့ဇာတ်သဘာဝပဲလေ။ဒါရီကတော့တားလို့ရတဲ့ကိစ္စတော့မဟုတ်ဘူးလို့ထင်ပါတယ်။သဘာဝတည်းဒီလိုတစ်ခေတ်တည်းကတုံးနေကြတာပြောက်သွားစကလုံးတည်းပေါ်နောက်စကလုံးဟောင်းနေပြောက်သွားဒီလိုအမျိုးတော့ရှိတာတခါနာပေါ့။သို့တော်လည်းတစ်ခါကတော့ချင်းတင်းရမယ်ဆိုတော့တော့လိုရမှာပေါ့နော်။အမြင်ကရေးသားနေပါတဲ့ပြီးတော့အရင်နဲ့ဆိုင်ရင်တော့တော်တော်များများအတင်းချော်လေးပုံများလာတယ်ထင်ပါတယ်။ဘလုံးတော့ပုံစံကတော့အခုဆောင်အခြေခံအကြုံကိစ္စပဲလေ။ဒါကလောကကမှန်ကန်လို့ဆိုတာကအခြေခံအကြုံထိသိမ်းရမယ်ကိစ္စဖြစ်နေတဲ့အခါကျတော့ရပင်ရဲ့တတ်တာပတ်တာစားတဲ့ဒီလောကကမှန်ကန်ကြီးကတော့မှန်ကန်ထိသိမ်းရတာတော့အဲဘုံမြင်မှာရေးသားလို့ရှိရင်အခြေခံဒီလိုမရှိမဖြစ်လိုအပ်တဲ့ကိစ္စပဲ။အဲ့တော့လူငယ်တွေလည်းဒီလိုသူတို့ဗန်းစကားတွေဘာတွေထင်နေခင်ရတဲ့ထင်ကြတယ်ဆိုတော့သူဖြစ်သူခါလျောက်တော့ရှိတာပါပဲ။ရှိပြီးတော့ဒါအော်ညာလက်ခံတဲ့တချို့ဇကလုံးတွေကဒီတန့်ဖြစ်ပြီးတော့နေ့စဉ်သုံးတဲ့ဇကားတွေရောက်လာတာမျိုးတွေရှိတာပေါ့တချို့ကျတော့လေအဲ့ဒီဇကလုံးတွေပျောက်သွားတာရောဗျာဒီဖြစ်စဉ်ကတော့ဒီတန့်ဖြစ်တာပေါ့သို့တော့တစ်ဖက်ကတော့ကိုယ်ဘာသာဇကားကိုပြောင်းလဲတာဆိုရင်လေစီကံတကျ စီစဉ်တကြလေးတိတ်ကျရင်းမတော့အောင်ထိတိတ်ဖို့ကတော့လိုအပ်တယ်လို့သဘောရပါတယ
်ဒီအင်တာနက် Facebook ပေါ်မှာမြန်မာစာအသုံးနှုန်းတွေလွဲမှားမှုဟာဘက်ခင်းနဲ့မှမတူအောင်ဆိုးဝါးနေပြီလို့လေ့လာသူတွေကမြင်ပါတယ်ဒီအတွက်ဘယ်သူမှတာဝန်ရှိပါသလဲမန္တလေးမြို့ကမြန်မာမှုရသစာပေတွေအလေးထားဖော်ထုတ်ရေးသားနေတဲ့စာရေးဆရာမဒေါက်ကီကင်ထူးကတော့မြန်မာစာကိုမြန်မာတွေကပဲအလေးထားထိန်းသိမ်းကြရမှာဖြစ်တယ်လို့ဆိုပါတယ
် Facebook မှာအပြောရေးကြတာတော့ကလေးတွေကကျမတို့ဟိုတုန်းခေတ်တည်းကလည်းဘန်းစကားတွေပါညာဆိုတာရှိခဲ့တာပါပဲပေါ့နော်ဒါပေမဲ့ဒီဟာကြတော့ Facebook စာမျက်နှာမှာတချို့စလုံးပေါင်းနေရတော့ဆိုးဆိုးဝါးဝါးပေါ့အတုံးနေမှားကြတယ်လေအဲ့ဒီမှားကြတဲ့အပေါ်မှာတော့ကျမတို့ကတော့လေကိုယ်မြန်မာစာကိုပေါ့ထိန်းသိမ်းဆောက်ရှောက်စီချင်တာပေါ့နော်ဒါပေမဲ့ဟောပြောပွဲတွေမှာလည်းကျမတို့ပြောပါတယ်ကလေးတွေသုံးကြတာကောင်းပါတယ်လို့ဘာပဲဖြစ်ဖြစ်အပျော်ပျော်တဲ့အနေနဲ့သုံးတာတော့ကောင်းတယ်ဒါပေမဲ့စလုံးပေါင်းကိုတော့မပြည့်စည်စေချင်ဘူးပေါ့လေမြန်မာစာအတုံးလေးတွေကိုတော့ပေါ့ကျမတို့မြန်မာစာကိုကျမတို့ကမထိန်းသိမ်းရင်ဘယ်နိုင်ငံသားကလာထိန်းမှာတော့နော်ကျမတို့ကိုယ်ပိုင်ထိန်းရမှာပေါ့
မြန်မာစာအခုလိုကြဆင်းသွားခဲ့တာဟာမျိုးဆက်တဲ့ចောင်းသားလူငယ်တွေကြားမြန်မာစာစိတ်ဝင်စားမှုရော့ကျလာတာစာစီစာကုန်းကအစအလွတ်ကျက်မဲ့စနစ်ကိုအသုံးပြုတင်ကြားစေတာတွေအပြင်စာဥစာပေဖက်ရှုမှုအလေထားတွေနှဲပါလာတာကြောင့်လို့လဲကြွညင်သူတွေကထောက်ပြကြပါတယ်နိုင်ငံတကာမှာတော့ဘာသာစကားပြောင်းလဲမှုတွေကိုစနစ်တကျစမ်းစစ်လေ့လာသုတေသနပြုပြီးစံတတ်မှတ်ချက်တွေကနေလွဲဖယ်မသွားလေအောင်ဘာသာစကားတွေပျောက်ပြက်မသွားလေအောင်အစိုးရဘိုင်းကရောပုဂ္ဂလိကအဖွဲ့အစည်းတွေဘိုင်းကပါအင်းလိုက်အားတိုက်ဆောင်ရွက်နေကြတာမို့မြန်မာနိုင်ငံအနေနဲ့လည်းအထူးသဖြင့်အမျိုးသားယဉ်ကျေးစီဦးစားပေးလှုပ်ဆောင်နေတဲ့အခုလိုချိန်မှာတိုင်းရင်းသားဘာသာစကားနဲ့စာပေတွေမပြောက်ပြက်ရေးပါဝင်ရုံသုံးမြန်မာဘာသာကိုစံချိန်စံညွန့်နဲ့ကန့်ညီတည်ထက်အောင်ကြိုးပမ်းလှုပ်ဆောင်ဖို့လိုအပ်နေကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ